အခုကတော့တိုင်းရင်သတင်းလောအစီအစဉ်တင်ဆက်ဖို့အလှည့်ကျပါပြီ။နေ့ကြားဒေသသတင်းတောက်တွေကစူးစီးတင်ပြထားပါရရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါ BNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ NCA ပြစ်ခတ်လက်မှတ်ရေးထိုးထားကြတဲ့တိုင်းနာလက်နက်ကန်အဖွဲ့ရှစ်ဖွဲ့ကထိတ်တီးခေါင်းဆောင်တွေကနေပထမဆုံးတိတ်စီဝေးကျင်းပခဲ့ကြပါတယ်ပါတီစုံရွေးကောက်ပွဲမှာရခိုင်ပြည်နယ်မဲဆန္ဒနဲ့အများပြားမှာတော့ရခိုင်အမျိုးသားပါတီ ANP ကအနိုင်ရခဲ့တယ်ဆိုတာတွေနဲ့ကချင်ပြည်နယ်ကရွေးကောက်ပွဲအခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင်
ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါမြန်မာအစိုးရနဲ့တနိုင်ငံလုံးအပြစ်ခတ်ရစေးစာချုပ် NCA ကိုသဘောတူလက်မှတ်ရေးထိုးထားကြတဲ့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့ရှစ်ဖွဲ့ကထိတ်သီးခေါင်းဆောင်တွေရဲ့ပထမဆုံးအကြိမ်အစည်းအဝေးကိုနိုဝင်ဘာလ10ရက်နေ့ကနေ10ရက်နေ့အထိထဲနိုင်ငံအချင်းမိုင်မြို့မှာကျင်းပခဲ့ပါတယ်ထိတ်သီးခေါင်းဆောင်များရဲ့အစည်းအဝေးမှာအဓိကအားဖြင့် NCA ကိုပေါ်ဆောင်ဖို့ဆွေးနွေးခဲ့ကြပြီးလက်မှတ်ရေးထိုးထားတဲ့အဖွဲ့ရှစ်ဖွဲ့အတွင်းခိုင်မာတဲ့ညီညွတ်မှုကိုတည်ဆောက်နိုင်ဖို့ NCA လက်မှတ်မရေးထိုးထားတဲ့ကြံတဲ့လက်နက်ကန်အဖွဲ့တွေနဲ့ရရှိပြီးသားဖြစ်တဲ့ညီညွတ်မှုကိုဆက်လက်ထိန်းသိမ်းကြဖို့ NCA နဲ့ပတ်သက်ပြီးပူးပေါင်းဆောင်ရွက်ကြဖို့နဲ့ EAO အဖွဲ့အစည်းအလုံးပါဝင်တဲ့ထိပ်သီးအစည်းအဝေးတစ်ရက်ကိုလည်း UNFCA နဲ့အမြန်ဆုံးပူးပေါင်းဆောင်ရွက်သွားဖို့ဆွေးနွေးခဲ့ကြတယ်လို့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA ကဒုဗိုလ်မှူးကြီးဆိုင်းဟန်ကပြောပါတယ်မကြာမီတက်လာမဲ့အစိုးရတဲ့နဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့လက်ရှိရှမ်းပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေထိုးစစ်ဆင်တိုက်ခိုက်မှုတွေကိုရပ်တန့်ဖို့ကိုလည်း EAO အဖွဲ့ကနေတောင်းဆိုထားပါတယ
်နိုဝင်ဘာလ10ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲမှာရခိုင်ပြည်နယ်ကမြဲဆန္ဒနဲ့အများပြားမှာရခိုင်မျိုးသားပါတီ ANP ကအနိုင်ရရှိခဲ့တယ်လို့ပါတီထုတ်ပြန်ချက်အရသိရပါတယ်။အခုလိုနေရာအများပြားမှာအနိုင်ရခဲ့တဲ့အတွက်ပြည်နယ်အစိုးရဖွဲ့နိုင်ဖို့မျှော်လင့်ထားတယ်လို့ရခိုင်မျိုးသားပါတီကောင်ဆောင်ဦးအေးတအောင်ကပြောပါတယ်။တိုင်မဲ့ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ဝင်ရောက်ရှင်ပြိုင်အရွေးခံတဲ့မောင်မျိုးနယ်ကနေရာတွေမှာတော့ရှုံးနိမ့်ခဲ့ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရရှိခဲ့ပါတယ်။ရခိုင်မျိုးသားပါတီကရခိုင်ပြည်နယ်ဧရာဝတီတိုင်းချင်းပြည်နယ်ပရဝါနယ်ရန်ကုန်တိုင်းဒေသမဲဆန္ဒနယ်တွေမှာစုစုပေါင်း98ဦးဝင်ရောက်ရှင်ပြိုင်ခဲ့တာဖြစ်ပြီး55ဦးအနိုင်ရရှိခဲ့တယ်လို့ပါတီထုတ်ပြန်ချက်မှာဖော်ပြထားပါတယ်
2015ပြည်ထောင်စုတဝန်းလုံးကျင်းပတဲ့ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာရှမ်းပြည်နယ်အတွင်းလွတ်တော်နေရာ160ကျော်မှာကြားကောင်းပါတီခေါ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကနေရာ40အနိုင်ရခဲ့ပါတယ်။အပြတ်အသတ်အနိုင်ရခဲ့တဲ့မြို့တွေကတော့တိမ်နီမြို့၊တီဘော၊ကြောက်မဲ၊မိုင်းကင်၊လဲချာ၊ကွန်ဟိန်မိုးနယ်လင်းခေတို့အပြင်ပြည်သူ့လွတ်တော်12နေရာပြည်နယ်လွတ်တော်25နေရာအမျိုးသားလွတ်တော်3နေရာအနိုင်ရခဲ့ပါတယ်ရှမ်းပြည်မှာအများဆုံးအနိုင်ရတာကတော့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD က60ရာခိုင်နှုန်းထက်မနည်းအနိုင်ရပါတယ်တပြည်နယ်လုံးအတိုင်းအတာနဲ့ဝင်ရောက်ရှင်ပြိုင်တဲ့ကြားဖြူပါတီကတော့ရှမ်းပြည်တောင်ပိုင်းမိုင်းပန်မြို့နယ်မဲဆန္ဒနယ်အမှတ်1တနေရာသာအနိုင်ရရှိခဲ့ပါတယ်
2015ရွေးကောက်ပွဲရလရကရင်ပြည်နယ်မှာဝင်ရောက်ရှင်ပြိုင်ခဲ့တဲ့ကရင်ပါတီ၅ပါတီဟာအောင်မြင်မှုမရရှိဘဲပါတီကြီးတွေဖြစ်တဲ့ NLD ပါတီကတည်းကအများစုအနိုင်ရခဲ့ပါတယ်။ကရင်ပြည်နယ်တန်တောင်ကြီးမြို့နယ်မှာရှင်ပြိုင်တဲ့ကရင်ပြည်သူ့ပါတီ KPP ကပြည်နယ်လွတ်တော်တနေရာတာအနိုင်ရရှိခဲ့ပြီးဂျန်တဲ့မြို့တွေမှာကရင်ပါတီတွေကအနိုင်မရခဲ့ပါဘူး။ကရင်ပါတီတွေများပြီးကွဲပြားစွာထွက်ပေါ်လာတဲ့အတွက်ရှုံးရတာလည်းပါတယ်လို့ပြီးခဲ့တဲ့2010ရွေးကောက်ပွဲအတွင်းကကရင်ပြည်နယ်မှာအနိုင်ရရှိထားတဲ့ဖလုံစဝေါ်ပါတီကောင်းဆောင်စောခင်မောင်မြင့်ကပြောပါတယ်
။ချင်းပြည်နယ်အတွင်းပြီးခဲ့တဲ့တနင်္ဂနွေနေ့အထွေထွေရွေးကောက်ပွဲမှာအတက်အခံပါတီ NLD ခေါ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေကိုယ်စားလှယ်80ရာခိုင်နှုန်းကျော်အနိုင်ရရှိခဲ့တယ်လို့ပြည်နယ်ပါတီဥက္ကဋ္ဌဦးစိုးဘွဲကပြောပါတယ်။ ရခိုင်အာဏာရပါတီပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့ဆိုမီဒီမိုကရေစီအဖွဲ့ချုပ်ကနေကိုယ်စားလှယ်နေရာ6နေရာမှာအနိုင်ရရှိခဲ့ကြပြီးပလက်ဝမြို့နယ်မှာရခိုင်အမျိုးသားပါတီကနေအမျိုးသားလွတ်တော်ကိုယ်စားလှယ်2နေရာအနိုင်ရခဲ့ပါတယ်။အလားတူကချင်ပြည်နယ်ဘက်မှာလည်း NLD ပါတီကမြို့နယ်30ကျော်နဲ့အမှတ်နေရာအများစုအပြတ်သက်အနိုင်ရရှိခဲ့ပြီးကချင်ပါတီတွေကတော့အနည်းအကျဉ်းသာအနိုင်ရရှိခဲ့ပါတယ်။ဒေါက်တာတူးကြာဦးဆောင်နဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီ KSDP ကတော့အင်ဂျန်ယန်မြို့နယ်မှာအနိုင်ရရှိခဲ့တာကလွဲလို့ကျန်တဲ့ပါတီတွေအနိုင်ရရှိမှုအားနည်းနေပါတယ်ပြည်ခိုင်ဖြိုးပါတီဘက်ကတနိုင်းနဲ့ပူတောင်အိုရှမ်းပြည်မြောက်ပိုင်းတွေမှာအနိုင်ရရှိခဲ့တာတွေရှိနေပေမဲ့တန်တရားဖြစ်ဖွယ်မဲမတမာမှုတွေလည်းဖြစ်ပွားခဲ့တယ်လို့ရွေးကောက်ပွဲစောင့်ကြည့်သူတွေကပြောပါတယ်
တင်လာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ကချင်ပြည်နယ်အတွင်း2015ခုနှစ်ရွေးကောက်ပွဲမှာပါတီပေါင်း16ပါတီကနေဝင်ရောက်ရှင်ပြိုင်ခဲ့ရမှာတော့တပြည်နယ်လုံးအတိုင်းအတာအနေနဲ့နေရာအများစုမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကအနိုင်ရရှိခဲ့ပါတယ်။အနိုင်ရ NLD အဖွဲ့ချုပ်အနေနဲ့ကချင်ပြည်နယ်ငြိမ်းချမ်းရေးနဲ့တည်ရန်စာတအသုံးချရေးမှာပြန်လည်လှုပ်ဆောင်သွားမယ်လို့ဒေသခံပါတီခေါင်းဆောင်တွေကပြောဆိုနေကြပါတယ်။ဒီအကြောင်းကိုတော့အမီကနေစူးစီးချပြီးနိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါရရှင်
။ကချင်ပြည်နယ်အတွင်းမှာမဲကိစ္စနဲ့ပတ်သက်ပြီးစစ်တပ်တွေရဲ့ကြိုတင်မဲကိစ္စမှာအခက်အခဲတချို့ရှိနေပေမဲ့အများစုမှာတော့ NLD ကနိုင်ရရှိခဲ့တယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကချင်ပြည်နယ်ဥက္ကဋ္ဌဦးမြတ်သိန်းကခုလိုပြောပါရတယ်
။ကျွန်တော်ရှိရလဲအပြတ်သားနဲ့နိုင်နေပြကျွန်တော်တို့အခက်အခဲကတော့ဒီပြည်သူလူထုကတော့ထောက်ခံပြီးသားပဲဗျ။ဒါပေမဲ့အဲ့ဒီတပ်များများရှိတဲ့နေရာတွေကျတော့တပ်မဲတွေကကြိုတင်မဲသူကြီးထဲလာတဲ့အခါခြေကူမှာဆိုလို့ရှိရင်တပ်မတပ်ရှိတဲ့နေနီဆိုတဲ့အခါကျတော့တပ်မဲတွေက300ကျော်လောက်ကိုခြောက်ပေးထားတယ်လို့အဓိပ္ပာယ်ထွက်တယ်ဗျ။
2010ရွေးကောက်ပွဲနဲ့2012ကြားဖြတ်ရွေးကောက်ပွဲတုန်းကနေမြေမတည်ငြိမ်မှုကြောင့်ရွေးကောက်ပွဲမလုပ်နိုင်ခဲ့တဲ့ဖန်ကတ်မိုးကောင်းနဲ့ပမော်မြို့တွေမှာလည်း NLD ပါတီကမဲပြတ်တ်နဲ့အနိုင်ရရှိခဲ့တယ်လို့ဖန်ကတ်မြို့နယ် NLD ဥက္ကဋ္ဌဦးတင်စိုးကပြောပါရယ်ပမော်မြို့နယ်မှာတော့ရွေးကောက်ပွဲဝင်16ပါတီထဲက10ပါတီသာအဓိကပြိုင်ခဲ့တာဖြစ်ပြီးပြည်နယ်လှုပ်တော်အတွက်ပြိုင်ရမှာလီစုပါတီဖြစ်တဲ့ဒူးလေးပါတီကအနိုင်ရရှိခဲ့ပြီးဂျန်တာအလုံးကတော့ NLD ကအနိုင်ရရှိခဲ့ပါရယ်အနိုင်ရ NLD ပါတီရဲ့လှုပ်တော်ကိုယ်စားလှယ်လောင်းတွေအနေနဲ့စစ်ပြေးဒုက္ခတဲ့ရေးထိုးစစ်တွေရပ်တန့်ရေးပြည်တွင်းငင်းချမ်းရေးကိုတိကထားလှုပ်ဆောင်သွားမှာဖြစ်ပြီးဒေသတွင်းထွက်ရှိတဲ့သယံဇတအကျိုးခံစားခွေတွေကိုဒေသခံတိုင်းရင်းသားပြည်သူတွေပြန်လည်ရရှိအောင်လှုပ်ဆောင်သွားမှာဖြစ်တယ်လို့ဖန်ကားမြို့နယ် NLD ဥက္ကဋ္ဌဦးတင်စိုးကအခုလိုပြောပါရတယ်
ကျွန်တော်ပါတီရဲ့နံပါတ်1ကိုညင်းညင်းချင်းယူရတော့ကျွန်တော်ဆက်ဆံဒီဟာမှာကျွန်တော်ကြောက်ခင်းနေမှာဆိုတော့အင်တာမတ်ကိုပြည့်စည်နေပါပြီကျွန်တော်ဒါကြည့်တော့ကျန်လေတော့ဆုံးချနိုင်အောင်ပါတော့
ကချင်ပြည်နယ်လူနေမြေမတည်ငြိမ်သေးတဲ့ဒေသအတွက် NLD အနေနဲ့ပါတီမဲဆွယ်စည်းရုံးရေးကတိအတိုင်းဒေသတွင်းညင်းချမ်းရေးကိုဦးစားပေးလှုပ်ဆောင်သွားမယ်လို့NLD ကချင်ပြည်နယ်ဥက္ကဋ္ဌဦးမြတ်သိန်းကပြောပါတယ
်ကျွန်တော်တို့ဒီဥက္ကဋ္ဌလည်းပဲကြည်ရင်းညံ့ရည်ဆိုတဲ့ဟာ2012ရပ်ရယူကပေါ်ဝင်ခဲ့တဲ့အခါမှာ policy မူဝါဒတရားအနေနဲ့ရှိနေတာဆိုတော့ NLD ကအစိုးရဖွဲ့ခဲ့မှဆိုရင်ဒါကိုကျွန်တော်တို့ဆက်လက်အကောင့်တွေပေါ်သွားဖို့ရှိပါတယ
် NLD အနေနဲ့တိုင်းနယ်ပြည်နယ်တည်တည်ကလှုပ်တော်နေရများပြားမှာအနိုင်ရရှိထားတဲ့အတွက်ရွေးကောက်ပွဲလုံးမှာအစိုးရဖွဲ့ဖွဲ့စည်းနိုင်မှာဖြစ်ပါတယ
်ဆက်ပြီးတော့နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲရလဒ်အရာမွန်ပြည်နယ်မှာမွန်နိုင်ငံရေးပါတီတွေအောင်မြင်မှုအားနည်းခဲ့ပါတယ်။မွန်လူမျိုးတွေအများစုရှိတဲ့မွန်ပြည်နယ်မှာမွန်နိုင်ငံရေးပါတီကွဲပြားနေတာကြောင့်မွန်ပြည်သူတွေမဲထက်ရေးမှလည်းကွဲပြားသွားလို့မျှော်မှန်းထားသလောက်အောင်မြင်မှုမရရှိခဲ့ဘူးလို့မွန်ပြည်နယ်ကမဲဆန္ဒရှင်တွေကဆိုပါတယ်။ဒီအချိန်လေးကိုတော့မြင်းစနိုင်းကနေအခုလိုတင်ဆက်ထားပါတယ်ရှင်။
မွန်ပြည်နယ်အတွင်းရွေးကောက်ပွဲမှာကွဲပြားနေတဲ့မွန်နိုင်ငံရေးပါတီတွေရဲ့အနေအထားကြောင့်မွန်မဲဆန္ဒရှင်တွေရဲ့မဲတွေကွဲဝါလို့မွန်ပါတီတွေရှောင်နေရတယ်လို့တံပြူစရကမွန်မဲဆန္ဒရှင်ကိုရာစာကအခုလိုပြောပါတယ
်။ရလက်ကိုကြည့်လိုက်လို့ရှိရင်အများကြီးပေါင်လို့ဒီပါတတော်များနေရာမှာမွန်နှစ်ပါတီကမဲမျှပြီးတော့ရသွားတဲ့ခါကျတော့နောက်မှ200ဟိုဘက်ပါတီက300ပဲရတဲ့ချိန်ဆိုတော့အမှန်တော့မဲကွဲပြီးတော့ရှုံးတာပုံများ
သာအပြင်မွန်ပြည်နယ်ရွေးကောက်ပွဲအတွင်းမွန်နိုင်ငံရဲ့ပါတီတွေရဲ့ရှင်ပြိုင်မှုနေသားကိုတော့မွန်မဲဆန္ဒရှင်မင်းသေးအောင်ကအခုလိုပြောပါတယ
်မွန်ပါတီမညီညွတ်တာလည်းပါတယ်နောက်ပြီးတော့ဟောင်ဆောင်စုကြီးရဲ့လှိုင်းရတိုက်ကြီးလုံးတို့အဲ့ဒီတခုလည်းပါတယ်မွန်နေညီညွတ်မယ်ဆိုရင်မဲမကွဲဘူးဆိုရင်အခုလက်ရှိကြက်လက်ထက်နှစ်ဆလောက်မွန်အမှတ်ရနိုင်
ပြည်내ကော်မရှင်ရဲ့ထောက်ပြန်ချက်ရလဒ်တွေအရမဲဆန္ဒနဲ့35နှစ်ရာဝင်ပြိုင်ထားတဲ့မွန်မျိုးသားပါတီကတော့ပြည်내လွှတ်တော်မှာနှစ်နေရာနဲ့မျိုးသားလွှတ်တော်မှာတစ်နေရာစုစုပေါင်း3နေရာနိုင်ရရှိခဲ့တယ်လို့23နှစ်ရာဝင်ပြိုင်ထားတဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီကတော့မွန်ပြည်내လွှတ်တော်တစ်နေရာပဲအနိုင်ရရှိခဲ့ပါတယ်လက်ရှိရွေးကောက်ပွဲရလာရမွန်ပါတီတွေရှောင်းလိုက်သွားတ မွန်ပြည်နယ်မှာလွှတ်တော်၃၀၀အတွက်မဲဆန္ဒနဲ့၄၂နေရာရှိပြီးတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်က၃၉နေရာ၊မွန်မျိုးသားပါတီက၃နေရာ၊မွန်သေးသား၃နေရာဒီမိုကရေစီပါတီက၃နေရာနဲ့ကြက်ခံရေးပါတီက၃နေရာအနိုင်ရရှိခဲ့ပါတယ်
ဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရ
မှာပါမြန်မာအစိုးရနဲ့တနိုင်ငံလုံးအပြစ်ခတ်ရက်စေးစာချုပ် NCA သဘောတူလက်မှတ်ရေးထိုးထားကြတဲ့တိုင်းရင်းသားလက်နက်ကင်ဒေါ်လာရင်းအဖွဲ့၈ဖွဲ့ကထိပ်သီးခေါင်းဆောင်တွေကနေပထမဆုံးအကြိမ်အစည်းအဝေးကိုထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပခဲ့ပါတယ်နိုဝင်ဘာလ၈ရက်နေ့မှာကျင်းပခဲ့တဲ့ပါတီစုံရွေးကောက်ပွဲမှာရခိုင်ပြည်နယ်ကရခိုင်အမျိုးသားပါတီ ANP ကအနိုင်ရရှိခဲ့ပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။နေ့ကြားဒေသသတင်းတောက်တွေစုစည်းတင်ပြတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်။